မြန်မာနိုင်ငံမှာအများဆုံးအသုံးပြုနေကြတဲ့ Facebook လူမှုကွန်ရက်ကိုအနာပိုင်တွေယာယီပိတ်လိုက်တာကြောင့်ဆက်သွယ်မှုမပြတ်အောင်အင်တာနက်တုံးဆွဲသူတွေကြိုးပမ်းနေကြရပါတယ်။စစ်တပ်ကအနာသိမ်းလိုက်တဲ့လောက်ရက်ကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေအင်တာနက်လူမှုကွန်ရက်တွေမှာထွက်ပေါ်လာနေချိန်မှာပဲ Facebook ကိုတပတ်ကြာပိတ်ထားဖို့ညွှန်ကြားလိုက်တာကြောင့်တုံးဆွဲသူတွေအခက်ခဲကြုံနေရတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်ကြမ်းအက္ကနွန်ကတင်ပြပေးပါမယ်။အဖျားမောက်တွေနဲ့အများပြည်သူအထင်အမြင်လွဲမှားစေမဲ့တွေးထိုးလှုပ်ဆောင်မှုတွေမမှန်တင်ရေးသားဖြဝေမှုတွေကိုထိန်းချုပ်ဖို့ဆိုပြီး Facebook လူမှုကွန်ရက်ကိုတပတ်ကြာယာယီပိတ်ထားဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားလိုက်ပြီးနောက်လူမှုကွန်ရက်တုံးဆွဲသူတွေကြားအခက်ခဲတွေနဲ့ကြုံတွေ့နေရတာပါမြန်မာနိုင်ငံမှာအများစုအသုံးပြုနေတဲ့လူမှုကွန်ရက်ကိုတောင်းနိုင်မဲ့နီလန်းတစ်တွေကိုလည်းရှာဖွေနေရတယ်လို့ရန်ကုန်မြို့ကမိမိစင်ကပြောပါတယ
် Facebook ကိုမနက်တော့ကပိတ်လိုက်တယ်လို့ပြောတယ်ဒီကပြီး MPD နဲ့ပိတ်လိုက်တယ်ပထမဆုံးပိတ်လိုက်တယ်ပေါ့သူတို့ကအဲ့အခါကျတော့နေရလူတွေကတောင်းလို့မရတော့ VPN ကြော်တာကိုလည်းမသိကြဘူး VPN ကြော်ပြီးတော့ဒီ Facebook ကိုတောင်းလို့ရတယ်ဆိုတော့လည်းမသိဘူးလေတတင်းတွေအားလည်းပေါ့နော်အဲ့ဒီပါမလည်းမသိတော့ဘူး
တမတော်ကအာနာတိမ့်လိုက်တဲ့လောက်ရက်ကိုကန့်ကွက်တဲ့သဘောထားတွေနဲ့ကန့်တဲ့လှုပ်ရှားဖို့ဆော်ဩနေကြတဲ့လှုပ်ရှားမှုတွေလူမှုကွန်ရက်မှာပြန့်နှံ့နေချိန်မှာပဲ Facebook, Instagram, WhatsApp စတဲ့လူတုံးများတဲ့ online ဆက်သွယ်မှုတွေကိုပိတ်လိုက်တာပါမြန်မာနိုင်ငံသားတွေကြားသတင်းအချက်အလက်ရဖို့အားထားနေရတဲ့ online ဆက်သွယ်မှုတွေကိုပိတ်လိုက်တဲ့အပေါ်မှာတော့ရန်ကုန်မြို့ခံတွေတာလှိုင်တို့လိုအများပြည်သူကြားမကျေမနပ်ဖြစ်နေကြပါတယ်
သူတို့လူခွင့်ကြီးကိုပြန်လာနေနေကိုချိုးဖောက်နေရတယ်တိတာနေလေသူတို့ပြိတယ်ဆိုတော့လုံးဝအကုန်နိုင်ငံသားရဲ့နှလုံးနဲ့နားကိုပြိတယ်တယ်သူတို့ဘာလို့ဆိုတော့ကွန်တော်မီဘာနိုင်ငံရဲ့ဆိုရှယ်မီဒီယာဆိုတော့ Facebook ကဝင်တုံးကြတာကိုအများစုကဒါပေမဲ့အခြားဆိုရှယ်မီဒီယာဖြစ်တဲ့ Twitter တို့ Instagram တို့နဲ့အခြားနိုင်ငံ VPN ခံရတဲ့ဆိုရှယ်မီဒီယာ platform တွေကနေရရလောက်တော့လုံးဝမှာပဲ
နှစ်နှစ်နီးပိုင်းအင်တာနက်ဆက်သွယ်မှုတွေပိတ်ပင်ကန့်သတ်ခံခဲ့ရပြီးနောက်မနေ့တုန်းကပဲမြန်နှုံးမြင့် 4G အင်တာနက်အပြည့်အဝပြန်ဖွင့်ပေးလိုက်တဲ့ရခိုင်ပြည်နယ်မှာလည်းလူမှုကွန်ရက်တွေပိတ်လိုက်တာကြောင့်အခက်အခဲတွေနဲ့တကြောပြန်ကြုံနေရပါတယ်။အထူးသဖြင့်နိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲကာလမှာသတင်းအချက်အလက်တွေရရှိဖို့အရေးကြီးတယ်လို့လည်းဒေတာခန်တဦးဖြစ်တဲ့ဦးခိုင်စာအောင်ကပြောပါတယ်
။ကျွန်တော်တို့စစ်သွေးရေးဆိုတာကအရင်အရေးကြီးတာကိုအဲ့လိုသူတို့လမ်းကြောင်းကိုပိတ်ထားတယ်ဆိုတာဒီခေတ်ဒီအချိန်မှာတော့မဖြစ်သင့်ဘူးကွာ။ဒါကကျွန်တော်တို့ပြည်သူတွေရဲ့ဆုံးရှုံးမှုတွေပါပဲ။ခုနိုင်ငံရဲ့အပြောင်းအလဲမှာဆိုရင်တော့ပို့ပြီးတော့အရေးကြီးတာပေါ့။နိုင်ငံရဲ့အပြောင်းအလဲအချိန်မှာဆက်သွယ်ရေးဘူးအချိန်မပြေဘူးဆိုလို့ရှိရင်ကျွန်တော်တို့ပြည်သူတွေဟာဘာမှမသိရဘူး။အချိန်မပြေဘူး။တခြားတစ်ဖက်မှာကြည့်လို့ရှိရင်စီးပွားရေးပညာရေးတွေအကုန်လုံးကနေနံနေကြတယ်။ဒါဟာကျွန်တော်တို့ရဲ့လူခွင့်ချုပ်ဖောက်မှုရဲ့ဘယ်လိုကျွန်တော်အဲ့လိုပဲပုံသက်ပါ
မြန်မာနိုင်ငံကအင်တာနက်တုံးဆွဲသူတွေအားထားနေတဲ့လူမှုကွန်ရက်တွေကိုပိတ်လိုက်တာကြောင့်နီလန်းတစ်တွေကိုလည်းရှာဖွေနေကြရတာပါ Digital လှုံ့ဆော်ရေးတင်နန်းပေးနေတဲ့ဦးစေရမင်းကတော့ Facebook အပါအဝင်လူမှုကွန်ရက်ဆက်သွယ်မှုတွေကိုပိတ်ထားပေမဲ့ VPN လို့ခေါ်တဲ့လှုံ့ဆော်တဲ့အင်တာနက်ကြားခံဆက်သွယ်တဲ့စနစ်ကိုသုံးမယ်ဆိုရင်တော့ဖြစ်နိုင်တယ်လို့ပြောပါတယ်အခမဲ့ရနိုင်တဲ့ VPN စနစ်သုံးရမှအခက်အခဲတချို့တော့ရှိနိုင်တယ်လို့လည်းပြောပါတယ
်ဒါတော့မှတော့Facebook ကိုလည်းတုံးမယ်ဆိုလို့ရှိရင်တော့အရှိနေတဲ့ VPN တွေကိုတစ်ခုပြီးတစ်ခုတုံးမယ်အဲ VPN တုံးလို့ရှိရင်လည်းပြဿနာတစ်ခုကကျုံမှာကအင်တာနက်လိုင်းကျသွားလိမ့်မယ်ရှိနေတဲ့ဟာကိုတစ်ဆင့်ခံပြီးတော့ IP ကိုတခြားတစ်ဆင့်ခံပြီးတော့ရတာဖြစ်တဲ့အတွက်အားလိုင်းတွေပါတွေတော့နည်းသွားလိမ့်မယ်အဲဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းဝယ်တုံးမယ်ဆိုတာမျိုးတွေရှိလာလို့ရှိရင်တော့အငွေတုံးရတဲ့အကောင့်မျိုးတွေအဲတစ်နှစ်ပတ်လုံးအဲ့လိုမျိုးတွေဝယ်တုံးလို့ရတယ်ဒါမှမဟုတ်ဘူးဆိုလို့ရှိရင်တော့နော် Facebook ဒီကသုံးနိုင်မှုအနေထားများတုံးမယ်ဆိုလို့ရှင်တော့ Facebook တင်မဟုတ်ဘဲနဲ့တခြား platform တွေလည်းတုံးနေတယ်လို့ထင်တယ်။တင်းအချက်လက်တွေပြမဲ့သူတွေကလည်းတခြားခုနကပြောတဲ့ YouTube channel ရှိမယ်ခုလို Twitter ပေါ်အများကြီးရောက်လာကြတယ်။အရင်က Facebook တခုရဲ့နေတင်းဖတ်တာမျိုးမဟုတ်ဘဲနဲ့ခုနကပြောတဲ့ Twitter တွေဖတ်မယ်ဒါမှမဟုတ် YouTube တွေရုပ်တံတွေကိုရယူမယ်။ VPN ကတော့ပေါ်မှာ
မြန်မာနိုင်ငံမှာလူဦးရေ40ရာခိုင်နှုန်းကျော်ရှိတဲ့တန်း20ကျော်လောက်ဟာ Facebook လူမှုကွန်ရက်ကိုအသုံးပြုနေကြတယ်လို့လည်း online သုတေသနလုပ်ငန်းတွေကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာတမတော်ကအာဏာသိမ်းလိုက်တဲ့လောက်ရအပေါ်တုတ်ပြန်တဲ့အနေနဲ့ Facebook ကုမ္ပဏီကတော့စစ်တပ်ပိုင်းမြဝတီရုံမြင့်တန်းကြားရဲ့စာမျက်နှာကိုလည်းဒီတစ်ပတ်ထဲမှာပဲဖော်ပြခဲ့ပါတယ်ရှင်။